တက္ကရာ2012ခုနှစ်နဝမလာ10ရက်နေ့စနေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မန္တနဝိဟာရကျောင်းတက်ကြီးမှာဓမ္မန္တနဝိဟာရကျောင်းတက်ကြီးများ၏ကျောင်းတက်ကြီး၏ဝစီပရဏနာယကဆရာတော်ဘုရားကြီးများဥဒိဋ္ဌာယကျင့်ပတ်ပြုလုပ်အပ်တော်တတိယကျင့်မြောက်မဂ္ဂဝိပဿနာအဋ္ဌဋ္ဌတရားစကံဘုမကနိညာပိုင်းသစ္စာတရားများအလုဘိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရုဏာကြီးလက်ထက်တော်ခါကာလအတုံးကဘုရားရှင်ကရုဏာကြီးတာဝတိပြေမွန်စေတဝန်ကျောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်ရင်းကတရားလာရောက်နေဦးကြတယ်တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်တော်သောတာပတ္တိမဉ္ဇဏသဂရဂามိမဉ္ဇဏအနာဂามိမဉ္ဇဏအရဟတမဉ္ဇဏများအတိအတိရရှိတော်ကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်တော်သောတာပတ္တိမဉ္ဇဏများယနေ့ကြပါစေသဂရဂามိမဉ္ဇဏများယနေ့ကြပါစေအနာဂါမိမဉ္ဇဉ်များယနေ့ကြပါစေအရဟတမဉ္ဇဉ်များယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်အလုံးသောယောဂီပန္တရကောင်များဝိပဿနာတရားလုံငန်းစဉ်နဲ့ပတ်သက်လို့မြတ်စွာဘုရားတခင်ကရုဏာကြီးကတတိသမာဓိပညာတရားသုံးမျိုးကိုလမ်းစဉ်တစ်ခုအနေနဲ့ချက်မှတ်ထားပါတယ်เนาะဘာတရားတွေလဲတတိရယ်သမာဓိရယ်ပညာရယ်ဒီတရားကိုဘုန်းကြီးတို့ဒီကထားပြီးတော့ဟောပြသွားပါမယ်တတိနဲ့ပတ်သက်လို့တတိဆိုတာဟာတတိရဲ့အဓိပ္ပာယ်ကတတိထားတယ်လို့မြန်မာမှာဒီလိုပဲအဓိပ္ပာယ်ဖွင့်ကြတယ်တတိထားတယ်တတိထားတယ်ကယုတ္တဆရှိတယ်ပေါ့နော်တတိထားတယ်ကယုတ္တဆရှိတယ်တတိပြုမိတယ်အဲ့ဒီစကလုံးထဲမှာဘယ်စကလုံးကအကောင်းဆုံးလဲဆိုရင်တော့တတိပြုမိတယ်ဆိုတဲ့စကလုံးကအကောင်းဆုံးဖြစ်ပါလိမ့်မယ်ဟုတ်လားတတိပြုမိတယ်ဘာကိုတတိပြုမိတာလဲအရှုခံတရားကိုယုံနာခန္ဓာကိုတတိပြုမိတာနော်ဒီတော့တတိထားတယ်ဆိုတာကဥပမာမောရင်ကလာကြောက်ပြောင်းပေါ်သွားရင်ချုပ်မလဲအောင်တတိထားတယ်ဒီလိုတတိထားခြင်းမျိုးကိုမဆုလိုဘူးเนาะမဆုလိုဘူးတတိပြုမိတာကိုယ်ရင်ရှိမှာဘယ်သူတွေဖြတ်တော့ဖြတ်လာရှိတယ်ဘလူတွေလာတတ်တယ်ဘလူတွေသွားတတ်တယ်အိမ်ထဲကိုဘလူတွေဝင်တတ်တယ်ဘလူတွေထွက်တတ်တယ်ဆိုတော့အဲဒီလိုတတိပြုမိတာတွေကိုဆိုလိုတာချော်မလဲအောင်တတိထားတာမျိုးကိုဆိုလိုတာမဟုတ်ဘူးတတိပြုမိတာလေးကိုပြောတာနော်တတိပြုမိတာလေးကိုပြောတာအဲဒီတော့ဘာကိုတတိပြုမလဲယုတ်တရားနန္တရားအရှုခံတရားကိုတတိပြုမိတယ်တတိပြုမိတယ်ဆိုတဲ့စကားလုံးဟာနောက်တစ်မျိုးဘယ်လိုပြောရင်ရမလဲတိပေးနေတယ်ပေါ့ဟုတ်လားတိပေးနေတယ်မလွတ်တမ်းတိပေးနေတယ်မတိလိုက်ဖြင့် အမှုမဲ့မှမဖြစ်တော့တာမရှိရဘူးမလွတ်တမ်းသိပေးနေတယ်အဲ့ဒါကိုတတိပြုမိတယ်ရုပ်ပေါ်ရင်လည်းရုပ်ပေါ်တာကိုတတိပြုမိနေတယ်နာမ်ပေါ်ရင်လည်းနာမ်ပေါ်တာကိုတတိပြုမိနေတယ်အဲ့ဒီလိုတတိပြုမိနေတာလေဟာတတိပဲအဲ့ဒါတတိပြုမိတယ်ဆိုတော့ခုနပြောတဲ့စကားလုံးကပါလေသိပေးနေတယ်ဟုတ်လားသိပေးနေတယ်ဘာကိုသိပေးနေတယ်လဲအခုပြောတဲ့အရှုကံယုံနာကိုသိပေးနေတယ်အဲ့ဒီလိုသိပေးနေတာဟာတတိပဲဒီတော့တတိရဲ့အဓိပ္ပာယ်ကိုဒီလိုလေးချက်ချင်းပြတ်ပြတ်နားလည်ထားလိုက်ပါသိပေးနေတယ်သိပေးနေတယ်သိပေးနေတယ်မသိလိုက်ဘူးဆိုတာမရှိစေရဘူးဒါကိုတတိလို့ခေါ်ပါတယ်နောက်တစ်ခုတမာတိပေါ့တမာတိဆိုတာလည်းဘာပြောတာလဲမြန်မာလိုတော့စူးစိုက်တာပေါ့နော်အာယုံကိုစူးစီးပြီးတော့အာယုံကိုစူးစီးပြီးတော့အာယုံတစ်ခုတည်းကိုကြားရောက်နေတာတမာတိလို့စိတ်ကိုစူးစီးပြီးတော့အာယုံတစ်ခုတည်းကိုကြားရောက်နေတာကိုတမာတိလို့ခေါ်တယ်။အာယုံတစ်ခုတည်းတစ်ခုတည်းအာယုံတစ်ခုတည်းကိုကြားရောက်နေတာတမာတိ။ကိုအာယုံပြုတ်ခြင်းနဲ့အာယုံတစ်ခုခုကိုသိခြင်းနဲ့အရာတစ်ခုခုကိုသိနေတဲ့အရာတစ်ခုခုအဲ့ဒါလေးကိုစစစစသိပေးနိုင်တယ်ပေါ့လေနော်အဲ့တော့ကိုသိကျင်တဲ့အရာကလေးတစ်ခုကိုပဲသိပေးတယ်ကျန်တာတွေကိုသိစရာမလိုဘူးကျန်တာတွေနဲ့မဆိုင်ဘူးဒီအခြေခံလေးတွေမှတ်မိအောင်လုပ်ထားပေါ့အဲ့တော့တမာရီဆိုတာကကိုသိကျင်တဲ့အရာတစ်ခုကိုပဲစိုက်ပြီးတော့သိပေးနေတယ်ကျန်တာတွေကိုသိဖို့မလိုဘူးသိလေသိနေမှာမဟုတ်ဘူးကျန်တာတွေကိုပါပေါင်းပြီးတော့သိနေရတယ်တမာတိလို့ခေါ်နိုင်ပါမခေါ်နိုင်တမာတိဆိုတဲ့စကားလုံးကတန်လို့အာလို့ဒီလို့တန်လို့အာလို့ဒါလို့ဒီစကားလုံးတွေပေါင်းပြီးတော့မှတမာတိလို့ဖြစ်တာကိုတန်ရဲ့အာရဲ့တောက်ချက်ရေးချထားရယ်ကောင်းစွာအာယုံတစ်ခုတည်းအပေါ်မှာစိတ်ကိုချထားတယ်။အာယုံတစ်ခုတည်းအပေါ်မှာစိတ်ကိုကောင်းစွာချထားတာ။ဒါကိုပဲစူးစိုက်တယ်လို့ဒီလိုခေါ်လိုက်တာကိုအဲ့ဒါသမာဓိပေါ့။ဒီတော့ဝိပဿနာရှုတဲ့လုပ်ငန်းမှာဒီသမာဓိရဲ့စွမ်းအားလည်းပဲလိုအပ်ပါတယ်။ကရကနာပါတော့ကပါလေပညာပညာဆိုတဲ့နေရာမှာရေရွတန်းတန်းပြောရင်တော့ကြည်ကြည်ပြန့်ပြန့်သိတယ်ပေါ့နော်အပြားအဖြစ်သိတယ်ဆိုတာကြည်ကြည်ပြန့်ပြန့်သိတယ်ကြည်ကြည်ပြန့်ပြန့်သိတယ်ဆိုတာဘာပြောတာလဲသိစရာနဲ့ပတ်သက်လို့တစုံတစသိတာမဟုတ်ဘူးခြုံမိငုံမိအတိပဲပေါအောင်သိဒါပြောတာနော်သိစရာနဲ့ပတ်သက်လို့သိစရာဖြစ်တဲ့ရှုကံနဲ့ပတ်သက်လို့တစုံတစသိတာမဟုတ်ဘူးမပြည့်မစုံသိတာမဟုတ်ဘူးခြုံမိငုံမိအတိပဲပေါသိတော့တာအဲ့ဒါဒီပညာပရမတော့ခြုံမိငုံမိအတိပဲပေါအောင်သိတယ်နောက်ပိုင်းထိုးထိုးထွင်းထွင်းသိတယ်ထိုးထိုးထွင်းထွင်းသိတယ်နောက်ပိုင်းပိုင်းပိုင်းချာချာသိတယ်ဒီလိုစကားလုံးတွေအဆင့်တက်လာတယ်ပရမတော်ခြုံမိငုံမိအတိတ်ပဲပေါအောင်သိတာနောက်ပိုင်းထိုးထိုးထွင်းထွင်းသိတယ်နောက်ပိုင်းပိုင်းပိုင်းချာချာသိတယ်ပိုင်းပိုင်းချာချာဆိုတာကဘာပြောတာလဲဆိုတော့တိတိကျကျလို့ဆိုလိုတယ်တိတိကျကျတိတိကျကျဒါဟုတ်တယ်ဟုတ်ကိုဟုတ်တယ်ဘယ်လိုကဘာပြောပြော ဟုတ်ကောဟုတ်တယ်အဲ့လိုသိတာမဟုတ်ဘူးဆိုတာမရှိဘူးဟုတ်ကောဟုတ်တယ်ကိုယ်စိတ်ထဲမှာဇဝေဇဝါကိုမရှိဘူးတိတိကျကျဆုံးဖြတ်နိုင်တဲ့အနေအထားမျိုးနဲ့သိတာသူများကနေပြီးတော့မဟုတ်ပါဘူးလာပြောလဲလက်မခံဘူးအဲဒါကပညာရဲ့သဘာဝမဟုတ်ပါဘူးလာပြောလဲလက်မခံဘူးဟုတ်ကောဟုတ်တယ်အဲ့ဒီလိုပိုင်းပိုင်းခြားခြားသိတယ်ဆုံးဖြတ်ပြီးတော့သိတာအဲ့ဒါကပညာရဲ့သဘောဒီသီသုံးမျိုးကိုခြေခံပြီးတော့တတိယသမားရဲ့ပညာရဲ့ဒီတရားသုံးမျိုးကိုခြေခံပြီးတော့ဝိပဿနာလုပ်ငန်းကိုအားထုတ်ကြရမှာပဲဟုတ်ပြီနော်ဒါအခြေခံဘုန်းကြီးဒီနေ့ညဒါနဲ့စပြီးတော့တန်လိုက်ပါဒီတော့တတိဆိုတဲ့စကားကနေစပြီးတော့ပြောပါမယ်တတိဆိုတာသတိထားတယ်သိနေတယ်မသိဘူးဆိုတာမရှိရဘူးဟုတ်ပြီဒီတော့ဘာတွေကိုသိမလဲဘာတွေကိုသိမလဲဆိုတော့အရှုခံခန္ဓာကိုသိတယ်။အရှုခံခန္ဓာတရားဘယ်လိုလဲ။ယုံနဲ့နာ။ယုံနာကိုသိနေမယ်။ဟုတ်ပြီ။ယုတ်ကိုယုတ်ပါပဲလို့သိမယ်။နာကိုလည်းနာပါပဲလို့သိမယ်။အဲ့ဒီလိုသိပြီးနေတာနော်။ခုနပညာသိလောက်တော့ခွဲခြားစစ်ဖြာမှုမရှိဘူးပေါ့ဟုတ်လား။ပညာသိကတော့ခွဲခြားစစ်ဖြာမှုရှိသွားပြီ။သူကတော့ရိုးရိုးအသိပဲရှိတယ်။ယုတ်ကိုယုံမှန်သိတယ်နာမ်ကိုနာမ်မှန်သိတယ်ယုတ်ကိုယုံမှန်သိနာမ်ကိုနာမ်မှန်သိရင်ဒီတတိတိဝိပဿနာရဲ့အခြေခံဖြစ်ပါပြီဒါဖြစ်ရင်ယုတ်ကိုယုံမှန်မသိဘူးနာမ်ကိုနာမ်မှန်မသိဘူးဆိုရင်ရောအခြားသိတာမရှိဘူးလားအခြားသိတာလည်းရှိတာပေါ့ဥပမာသွားရင်သွားတယ်လို့သိတယ်ထိုင်ထိုင်တယ်လို့သိတယ်။စိုင်းစားတယ်လို့သိတယ်။အိပ်ရင်အိပ်တယ်လို့သိတယ်။ဒါလဲသတိထားတာပဲမဟုတ်လား။သတိလေးထားပြီးတော့စားတယ်၊သတိလေးထားပြီးတော့သွားတယ်။သတိလေးထားပြီးတော့စားတယ်ဆိုတဲ့နေရာမှာဇုံကလေးကိုင်းတယ်၊ပကံကလေးကိုင်းတယ်၊ထမလုတ်ကလေးယူတယ်။ဒီလိုသတိထားနေတယ်၊သိနေတယ်၊သိနေတယ်၊သိနေတယ်။အခုတချို့ဖို့ရရောဂီတွေအများတန်းတတိကိန်းတဲ့အလေးထားလုပ်တဲ့နေရာမှာသွားတယ်သွားတယ်သွားတယ်ထိုင်တယ်ထိုင်တယ်ထိုင်တယ်စားတယ်စားတယ်ယူတယ်ယူတယ်တောက်တယ်တောက်တယ်စသဖြင့်ပေါ့နော်ဒီလိုလေးတွေလုပ်ဖို့ကြပါလိမ့်မယ်အဲ့ဒါဘာလုပ်နေတာလဲမေးတာဘယ်လိုပြောအဲ့ဒါတတိထားနေတာတတိထားနေတာတတိလက်လွတ်သွားမှဆိုလို့တတိထားနေတာဟုတ်လားအဲ့တော့ခြေတလှမ်းနေလှမ်းနေလှမ်းနေလှမ်းနေလှမ်းနေလှမ်းနေခြေတော်ကလေးကြွတယ်ကြွတယ်ကြွတယ်ရှေ့ကိုတိုးသွားတယ်တိုးသွားတယ်တိုးသွားတယ်အောက်ကိုခြားလိုက်တယ်ခြားလိုက်တယ်ခြားလိုက်တယ်နောက်ခြေတော်ကလေးပြန်ပြီးတော့ကြွလာတယ်ကြွလာတယ်ကြွလာတယ်သူကလည်းရှေ့ကိုတိုးသွားတယ်တိုးသွားတယ်တိုးသွားတယ်ပြီးတော့အောက်ကိုကြာသွားတယ်ကြာသွားတယ်ကြာသွားတယ်ဟောဒါလေးကအလကားလုပ်နေတာမဟုတ်ဘူးနော်အလကားလုပ်နေတယ်လို့မထင်ဘူးဒါဘာလုပ်နေတာလဲသတိထားနေတာဒါသတိထားနေတာကိုပါဠိလိုတော့ဘယ်လိုခေါ်လဲသတိပ္ပံကိန်းတယ်လို့ခေါ်တယ်ဟုတ်လားသတိထားနေတာအဲဒါတလန်းချင်းတလန်းချင်းသွားနေတဲ့အခါမှာခြေတော်ကလေးကြွားတော့မယ်ကြွားတော့မယ်ကြွားတော့မယ်ခြေတော်ကလေးကြွားမယ်လို့စိတ်ကူးနေတယ်အဲ့ဒီအချိန်မှာအာယုနေတာပေါ့နော်အဲ့ဒီအာယုနေတာကိုဘလို့စိတ်ထက်ကဘလို့သိပြနေမလဲခြေတော်ကလေးကြွားတော့မယ်ကြွားတော့မယ်ကြွားတော့မယ်မကြွားသေးဘူးနော်ကြွားတော့မယ်ကြွားတော့မယ်ဆိုတော့တကယ်တမ်းကျတော့နှုတ်ကနေဆိုတာဟာအဓိကတော့မဟုတ်ဘူးဒါပေမဲ့လည်းနှုတ်ကနေဆိုနေတဲ့အတွေ့စိတ်ကတခြားမရောက်တော့အကျိုးတရားမှုတော့ရှိတာပေါ့နှုတ်ကဆိုတာဒီအဓိကတော့မဟုတ်ဘူး နှုတ်ကဆိုရမှာလည်းမဟုတ်ဘူးဒါပေမဲ့လည်းပဲအစပိုင်းမှာတော့နှုတ်ကဆိုနေမှဒီပုံမှာသတိထားမိတယ်နှိမ့်မွင်သတိမထားမိစိတ်ထက်ကနေပဲကြွားတယ်ကြွားတယ်လှမ်းတယ်လှမ်းတယ်လုပ်နေစိတ်ကတော့တခြားရောက်သွားအောင်ဟိုရောက်ဒီရောက်ရောက်သွားတာလက်လွတ်သွားတယ်သတိလက်လွတ်သွားတယ်အဲ့ဒါဆိုတော့အစ်မပြေတော့အဲ့တော့သတိလက်မလွတ်အောင်စိတ်ထက်ကနေဘယ်လိုလုပ်ပေးမလဲဆိုပေးပေါ့ဆိုပေးတာအဓိကမဟုတ်ဘူးနော်အဓိကလုပ်ငန်းမဟုတ်ဘူးဒါတော့သဘောပေါက်တာပေါ့ဟုတ်လားသူသိအဓိကလုပ်ငန်းမဟုတ်ဘူးအဓိကလုပ်ငန်းမဟုတ်တဲ့အတွက်သူနဲ့ပြီးဆုံးရမှာမဟုတ်ဘူးသူနဲ့စရုံပဲစနောက်ပိုင်းကျတော့ကျင်နာရသွားရင်သူ့ကိုလက်လွတ်လိုက်အဲ့ဒါကျင်နာမရသေးခင်မှာခြေတော်ကလေးကြွားတော့မယ်ကြွားတော့မယ်ကြွားတော့မယ်ကြွားတော့မယ်ကြွားပြီကြွားပြီကြွားပြီကြွားပြီခြေတော်ကလေးရှိကိုတိုးသွားပြီတိုးသွားပြီတိုးသွားပြီအောက်ကိုချလိုက်ပြီချလိုက်ပြီနင်းလိုက်ပြီနင်းလိုက်နောက်ခြေတော်ကြွားဖို့အာယူလိုက်ပြီကြွားတော့မယ်ကြွားတော့မယ်ဟောနောက်ခြေတော်ကလေးကြွားလာပြီကြွားလာပြီကြွားလာပြီခြေကိုတိုးသွားပြီတိုးသွားပြီတိုးသွားပြီအောက်ကိုချလိုက်ပြီချလိုက်ပြီချလိုက်ပြီဟောတလှမ်းညတလှမ်းညပေါ့နော်တလှမ်းညတလှမ်းညအဲ့ဒါဘာလုပ်နေတာလဲဆိုတော့တတိထားနေတာတတိပ္ပဏကိန်းနေတာပေါ့နော်တတိထားနေတာအဲ့ဒါလေးတွေလုတ်ပေးရမယ်ဟုတ်လားစဉ္ညာရှောင်းနေဒါလေးတွေလုတ်ပေးဒါလေးတွေလုတ်ပေးအရင်လည်းလုတ်ပေးခြင်းအဖြစ်ဘာဖြစ်နေသလဲသိပေးနေတာပေါ့လေသိနေတာပေါ့ခြေတော်ကလေးကြွားတာကိုကြွားမှန်းသိနေတယ်ခြေတို့တာတို့မှန်းသိနေတယ်အောက်ကိုချတာချမှန်းသိနေတယ်နော်အဟာရဘောဇဉ်သုံးဆောင်တဲ့နေရာမလက်ကလေးကြွားတယ်ကြွားတယ်ကြွားတယ်လှမ်းတယ်လှမ်းတယ်လှမ်းတယ်လှမ်းတယ်ကိုင်းတယ်ကိုင်းတယ်ကိုင်းတယ်ထိတယ်ထိတယ်ယူတယ်ယူတယ်ယူတယ်ခန္ဓာဝါတို့ပို့ဆောင်တယ်ပို့ဆောင်တယ်ခန္ဓာဝါရောက်တဲ့အခါကျတော့ခန္ဓာဝါတို့သွင်းတယ်သွင်းတယ်သွင်းတယ်ဝါတယ်ဝါတယ်ဝါတယ်မြိုတယ်မြိုတယ်မြိုတယ်ဘာလုပ်နေတာလဲသတိထားနေတယ်ဒါကိုသတိပ္ပဏကိန်းတယ်လို့ခေါ်တယ်နော်ဒါလေးအသိအရေးကြီးပါတယ်ဒါလည်းအသေးသေးကြီးဝိပဿနာရှုဖို့ရန်အတွက်အရှုခံကိုသိဖို့ရန်အတွက်ဒါလေးတွေနဲ့စာရတာကိုဒါလေးတွေနဲ့စာခါဝကလေးပြင်ဝတ်တယ်တပတ်ကလေးတွေလက်ကတော့ထိုးတယ်နော်အဝကလေးကိုကိုင်းတယ်ကိုင်းတယ်ကိုင်းတယ်ပြင်းတယ်ပြင်းတယ်ပြင်းတယ်ဝတ်တယ်ဝတ်တယ်ဝတ်တယ်ဒီလိုပေါ့နော်ထိုင်မယ်ဟောတဏ္ဍာရတဏ္ဍာရလှမ်းရကနေပြီးတော့ထိုင်တော့မယ်ထိုင်ပြီဆိုရင်ပရမသောမတက်ရလိုက်တယ်ခြေစုံရလိုက်တယ်ရတဲ့ရတဲ့ရတဲ့ရတဲ့ခြေစုံရပြီတဲ့အခါကျတော့မှထိုင်တော့မယ်ထိုင်တော့မယ်ထိုင်တော့မယ်ပြီးတော့ထိုင်မွေးရင်ထိုင်နေဆိုတော့အရင်ဆုံးပါလို့တယ်ခါကလေးကိုညှက်လိုက်တယ်ခါကလေးညှက်တယ်ညှက်တယ်ညှက်တယ်လက်ကလေးထောက်တယ်ထောက်တယ်လက်ကလေးထောက်ပြီးတော့ခန္ဓာကိုကြမ်းမြင်နဲ့ထိသွားတဲ့အခါကျတော့ဘာဖြစ်လဲထိတာပေါ့ထိတယ်ထိတယ်ထိတယ်နော်ထိတယ်ထိတယ်ထိတယ်ဒီလိုသတိထားနေရအဲနားထဲကျင်တဲ့အခါဟောဘယ်ဒီပဲရွှေ့ပြီးပြောင်းပြီဆိုရင်လည်းဒီလိုပဲရွှေ့မယ်မရွှေ့ခင်ကတည်းကရှိဖို့စိတ်ကုနေကြတဲ့ကဘာလဲရှိတော့မရှိတော့မရှိတော့မပေါ့ရှိတော့မရှိတော့မရှိတော့မယ်ဒါမရှိသေးဘူးเนาะပြီးတော့မှရှိတယ်ရှိတော့ဘယ်ကစားရှိရှိပြီဆိုတဲ့ကိုကလက်ကလေးထောက်ပြီးမှရှိတာကိုလက်ကလေးထောက်တယ်ထောက်တယ်ထောက်တယ်ထောက်တယ်လက်ထောက်တာလေးကိုမတိပဲနေလိုက်မှာစိုးလို့လက်ကလေးထောက်တယ်ထောက်တယ်ထောက်တယ်ထောက်တယ်ပြီးတော့မှခြေတော်ကလေးကိုရှူတယ်ရှူတယ်ရှူတယ်ရှူတယ်ဟိုဘက်ကိုလှည့်တယ်လှည့်တယ်လှည့်တယ်ဒီလိုကိုအဲ့ဒီလိုလေးတွေတခုချင်းတခုချင်းတခုချင်းတိသွားလို့ရှိရင်မလွတ်တော့ဘူးပေါ့နော်ခန္ဓာကိုယ်လှုပ်ရှားနေတဲ့သဘာဝအမှုရာတခုမှလက်မလွတ်စေဘဲနဲ့အလုံးသိပေးနေရမယ်အလုံးသိပေးနေရမယ် ဲ့ဒီလိုတည်ပေးနေတာကိုဘာလို့ခေါ်လဲတတိလို့ခေါ်တယ်တတိပဋ္ဌာန်လို့ခေါ်တယ်ဟုတ်ပြီနော်ဒါလုတ်တက်သွားပြီပေါ့ဟုတ်လားအရင်လဲလောက်ခုနေတဲ့ယောဂီများလဲပါကောင်းပါပါလိမ့်မယ်လုတ်တက်သွားပြီအဲ့တော့အချိန်တိုင်းမှာလက်မလို့စီနေအချိန်တိုင်းမှာလက်မလို့စီနေလက်ကလေးလှုပ်တာကအစစကားလေးပြောတာကအစဟိုဘက်ဒီဘက်ကြည့်တာကအစခန္ဓာကိုလှဲတော့မယ်ဆိုရင်လှဲတယ်လှဲတယ်လှဲတယ်လှဲတယ်ကြည့်တယ်ကြည့်တယ်ကြည့်တယ်ကြည့်တယ်ကြည့်တော့မယ်ကြည့်တယ်ကြည့်တယ်ဟောကြည့်ပြီးတော့မျက်လုံးချတော့မယ်ဆိုရင်မျက်လုံးချတယ်မျက်လုံးချတယ်မျက်လုံးချတယ်မျက်လုံးပိတ်တယ်မျက်လုံးပိတ်တယ်ဆိုတော့အခုသိနေတာကဘာကိုသိနေတယ်ရုပ်ကိုသိနေတာပေါ့နော်ရုပ်ကိုသိနေတာဒီထဲမှာနာမပါဘူးနာမပါသေးဘူးနော်အဲ့ဒါမြတ်စွာဘုရားကသတိပဋ္ဌာန်တရားကိုဟောတဲ့နေရာမှာကာယကနေစာဟောတာကိုကာယကနေစာဟောတော့လေမြတ်စွာဘုရားဟောတဲ့ကာယမှာဒီတိုင်းပဲပါပါလားပါတာပါပဲကိစ္စနမကိစ္စနမတိပဇာနာဒီစာတဲ့ပါဠိတွေရွတ်ကျဲဒီတိုင်းပဲဒီဒီပဲမျိုးပဲတွေ့တာပဲဒါသတိပဋ္ဌာန်ကိန်းတာတတိရှိလိုက်တာအဲ့ဒီတတိရှိလိုက်ပြီဆိုရင်နောက်ကပါလိုက်မလဲတမာတိလိုက်မယ်စိုက်ကြည့်ပေါ့နော်လက်ပကံကလေးကင်တယ်မျက်လုံးနဲ့မကြည့်ရင်တော့စိတ်ထဲမှာကြည့်စိတ်ထဲမှာပကံကလေးကိုကင်တယ်ကင်တယ်ကင်တယ်ကင်တယ်ဇုံကလေးကင်တယ်ကင်တယ်ကင်တယ်သူကိုတည်ပြီးတာကတတိအာယုန်တစ်ပါးကိုစိတ်မရောက်စေဘဲနဲ့ဒီဒီကိုယ်ထဲမှာစိုက်ကြည့်တာကတမာတိဟုတ်ပြီနော်တတိတမာတိဖြစ်သွားပြီပညာဖြစ်ပြီလားမဖြစ်သေးဘူးဖြစ်သေးဘူးနော်အဲ့ဒီလိုဆိုတော့ဒီအဆင့်ဟာပညာမဖြစ်သေးတဲ့အတွက်ဝိပဿနာလို့ပြောလို့ရပြီလားဒါတော့သိထားဖို့လိုတယ်ဟုတ်လားဝိပဿနာမဟုတ်သေးဘူးဆိုတော့သိထားဖို့လိုတယ်အဲ့ဒါနောက်ကိုပဲအဲ့ဒါလေးကိုပဲဝိပဿနာလို့ထင်သွားရင်တော့ဒါတော့မဟုတ်သေးဘူးပေါ့နော်ဒါကြောင့်မလို့ဒါတော့ကိုယ်တော့ဝိပဿနာလို့မထင်နဲ့ဝိပဿနာဖြစ်ဖို့ကအများကြီးကြံသေးတယ်ဟုတ်ပြီအဲ့ဒီအဆင့်ရောက်သွားပြီဆိုရင်တတိတော့ကိန်းသွားပြီတတိကိန်းသွားတော့ဘာဖြစ်တော့တမာရီလည်းပါလာတာပေါ့အဲ့ဒီတတိနဲ့အဲ့ဒီတမာရီနဲ့ပါလာတော့ဘာအကျိုးရှိတယ်လဲနံပါတ်၁ကတော့ဆက်ရတခြားတစ်ပါးမရောက်တော့ဒါလည်းအကျိုးတစ်မျိုးပဲနံပါတ်2ကတော့ဒီလှုပ်ရှားနေတဲ့လောက်ကန်နေတဲ့အမှုရာနဲ့ပတ်သက်လို့လုပ်ငန်းနဲ့ပတ်သက်လို့ကိုယ်စိတ်ထဲမှာတစုံတရာမျောလင့်တောင့်တချက်တွေမကျင်နှက်ချက်တွေကျင်းသွားတယ်မရှိတော့နော်ဘာဖြစ်လို့တော့ဆိုကြပါစို့အာဟာရတာအာဟာရတစ်ခုစားဖို့လက်ကလေးလှမ်းနေလှမ်းတယ်လှမ်းတယ်ယူတယ်ကိုင်းတယ်ကိုင်းတယ်စောင်းကလေးကိုကိုင်းတယ်ကိုင်းတယ်ယူတယ်ယူတယ်ယူတယ်ခံနေမှတော့ပို့တယ်ပို့တယ်ဝါတယ်ဝါတယ်မျိုးတယ်မျိုးတယ်အဲ့ဒီအပေါ်မှာစိတ်ကရောက်နေတဲ့အခါကျတော့ဒါကဘာဟင်းလဲဒါကဘာရတာလဲသတိမထားမိတော့အဲ့ဒီလိုသတိမထားမိတဲ့အတွက်ကောင်းနေဖြစ်စေမကောင်းနေဖြစ်စေကြိုက်နေဖြစ်စေမကြိုက်နေဖြစ်စေစိတ်ထဲမှာကောင်းခြင်းကြောင့်လည်းကြိုက်တဲ့စိတ်မပေါ်တော့မကောင်းခြင်းကြောင့်လည်းမကြိုက်တဲ့စိတ်မပေါ်တော့လက်တလုံးဘာဖြစ်သွားလဲကိရိတာတွေကင်းသွားတာပေါ့နော်ကိရိတာမဖြစ်အောင်ကာကွယ်ထားနိုင်တယ်ဘာနဲ့ကာကွယ်ထားလဲတတိသမာဓိနဲ့ကာကွယ်ထားတာတတိသမာဓိနှမျိုးနဲ့ကာကွယ်ထားတဲ့အတွက်ကိုယ်တဏ္ဍာမှာကိလေသာလေးတွေဟိုဝင်တော့ဝิญဉဝင်မှာပေါ့လေဒါပေမဲ့မြေမဆဆမဝင်ဘူးပေါ့တိတ်ကြီးပြင်းပြင်းထန်ထန်မဖြစ်ဘူးပေါ့ဟုတ်လားအဲ့တော့ကိလေသာတော့ဖြစ်တော့ဖြစ်မယ်ဒါပေမဲ့ကိလေသာဖြစ်တဲ့ကိလေသာဟာတိတ်ကြီးအားမကောင်းတော့ဘူးအားယော့တော့အဲ့ဒီလုပ်ငန်းကလေးတွေကိုသာမြေမလှုပ်ကြည့်10ရက်15ရက်အရက်နဲ့ဆိုမြေမလှုပ်ကြည့် စိတ်ထဲမှာဘာကိုမှသိကြလိုချင်တဲ့စိတ်တွေခံစားချင်တဲ့စိတ်တွေမပေါ်တော့ဘူး။တာယတ္တမနှိမ့်တဲ့စိတ်တွေကင်းသွားတယ်။မကျေနပ်တာတွေကင်းသွားတယ်။ဘာဖြစ်လို့တော့စိတ်ကကောင်းတယ်မကောင်းဘူးဆိုတဲ့စီကိုစိတ်မရောက်တော့ပဲနဲ့လှုပ်ရှားနေတဲ့အမှုရာပေါ်မှာပဲအတိတ်တွေကတ်ထားနေတာဖြစ်တဲ့အတွက်အဲ့ဒီအတိတ်ကတ်ခြင်းသည်တမာရီဖြစ်တယ်တမာရီဖြစ်ခြင်းသည်ကိရိတာမဝင်အောင်ကာကွယ်တဲ့လုပ်ငန်းဖြစ်တယ်ဟုတ်တယ်မလားကိရိတာမဝင်အောင်ကာကွယ်တဲ့လုပ်ငန်းဖြစ်တယ်ဒါကြောင့်ဒါအချင်းချင်းမဖြစ်ဘူးနော်အကျိုးရှိတယ်အဲ့တော့ကိရိတာလေးမဝင်အောင်ကာကွယ်ထားနိုင်တဲ့အတွက်အဲ့ဒီအလေးချင်းလေးရလာပြီဆိုရင်စိတ်ထဲမှာကိရိတာဆိုတဲ့ပူလောင်မှုတွေတဖြည်းဖြည်းညှော့လာတယ်၊ကင်းလာတယ်။ကိရိတာလေးတွေကင်းလာပြီဆိုရင်ပညာဖြစ်ဖို့အခြေခံလေးတွေလည်းအမကောင်းဘူးလားအကောင်းအကောင်းလာတာပေါ့ပညာဖြစ်စေခြင်းရင်ပညာမြန်မြန်ဖြစ်စေခြင်းရင်ကိလေသာကိုထိချုပ်နိုင်ရတယ်။ကိလေသာမထိချုပ်နိုင်ရင်ပညာအဖြစ်နည်းတယ်။ကိလေသာကိုထိချုပ်နိုင်မှပညာအဖြစ်များတာ။အဲဒါကြောင့်ဝိပဿနာဉာဏ်မြန်မြန်ကြီးဖြစ်စေခြင်းပါတယ်ဆိုရင်ကိလေသာကိုထိချုပ်နိုင်ရမယ်။တစ်စုံတရာလိုချင်တဲ့ကိလေသာတစ်စုံတရာခံစားလို့ကျင့်တတ်တဲ့ကိလေသာမကျင့်တတ်တဲ့ကိလေသာစိတ်လိုမကြတဲ့ကိလေသာဒါတွေကိုထိချုပ်နိုင်ရတယ်။ဒါယောဂီတွေအတွက်သိရေးကြည့်ပါတယ်။အဲ့ဒါတွေကိုမထိချုပ်ဖဲနဲ့အစာတောင်းတဲ့ပတ်သက်လို့ဟာဟိုဝါလိကတော့ကောင်းတယ်ဒါလိကမကောင်းဘူးဟိုဝါလိတော့စားကျင်လိုက်တာဟာဒါလိကမစားကျင်ဘူးမစားကျင်တာမှစားနေရတယ်စိတ်ကျင်လိုက်တာစိတ်လိုသိလိုက်လုံးလာရင်ကိလေသာတိုးလာတာပေါ့ကိလေသာတိုးလာရင်ဘာဖြစ်လဲပညာဖြစ်ဖို့နေတာပေါ့နော်ပညာဖြစ်ဖို့နေတာပေါ့အဲ့ဒီလိုပဲအနေထိုင်နဲ့ပတ်သက်လို့လည်းဟာငါဒီလိုနေရာမျိုးမနေနိုင်ဘူးဒီလိုနေရာမျိုးမအိပ်နိုင်ဘူးဟာအိပ်ရတာဆင်မပြေဘူးနေရတာဆင်မပြေဘူးအဲ့ဒီလိုတွေစိတ်လိုလိုက်ပြီးတော့ကျင့်တတ်မှုမကျင့်တတ်မှုကျင့်တတ်မှုဆိုတဲ့တဏမကျင့်တတ်မှုဆိုတဲ့ဒေါသအဲ့ဒီတရားတွေသာဖြစ်နေကြရင်စိတ်ကိုထိချုပ်နိုင်တဲ့စောင့်ရည်တွေနှဲသွားတယ်။အဲ့ဒီလိုနှဲသွားတဲ့အတွက်ကိလေသာတွေတိုးလာတယ်။ကိလေသာတွေတိုးလာရင်ဘာဖြစ်လဲ။ပညာအဖြစ်နှဲတယ်။အဲဒါကြောင့်ဝိပဿနာဉာဏ်မြန်မြန်ပေါ်စေခြင်းမာတယ်ဆိုရင်စိတ်ကိုထိချုပ်နိုင်ရမယ်။ကိလေသာကိုထိချုပ်နိုင်ရမယ်။ဟုတ်လား။ဟိုတွေ့တွေ့တွေးတာကအစမတွေးအောင်ထိချုပ်နိုင်ရမယ်။အခုနတော့သတိပ္ပံလေးအများအားကိန်းနေရင်တွေးတဲ့အတွေ့လည်းသိမရှိတော့ဘူးပေါ့နော်။ဟိုမှာထိုင်နေတယ်ဒီတိုင်းနေရင်တွေးနေတယ်ဟောမတွေးအောင်ဘာလုပ်မလဲသတိပ္ပံလေးပြင်တာခန္ဓာကိုယ်နဲ့အောက်ကကြမ်းမြင်နေထိတယ်ထိတော့ဒီမှန်သိနေတယ်ထိတယ်ထိတယ်ထိတယ်ထိတယ်ပေါ့ထိုင်နေထိုင်နေထိုင်နေထိုင်နေပေါ့ထိုင်နေတယ်ထိုင်နေတယ်ထိတယ်ထိတယ်ထိတယ်ပူတဲ့သဘောလေးဖြစ်လာရင်ပူတယ်ပူတယ်ပူတယ်အေးတဲ့သဘောလေးဖြစ်လာရင်အေးတယ်အေးတယ်နားတဲ့သဘောလေးဖြစ်လာရင်နားတယ်နားတယ်ကြိုက်တဲ့သဘောလေးဖြစ်လာရင်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်။ညောင်းတဲ့သဘောလေးဖြစ်လာရင်ညောင်းတယ်ညောင်းတယ်ညောင်းတယ်။အဲ့လိုလေးသိနေရင်စိတ်ကဟိုဒီဒီမတွေးတော့ဘူးနော်။မတွေးတော့။အဲ့ဒါကြောင့်အတွေးတွေများနေမယ်ဆိုရင်ဒီအတွေးတွေကိုဒီနည်းနဲ့အကာအကွယ်လုပ်ပစ်လိုက်။နော်။ဒါဒီသတိပ္ပံသည်ကိလေသာကိုတတ်တာမဟုတ်ဘူးနော်။ကိလေသာကိုသိအောင်တတ်တာမဟုတ်ဘူး။ဘာလို့တာလဲ။ကိလေသာမလောက်တားတာ။ကိလေသာတတ်တာဘယ်လိုကမှတတ်တော့ပညာကမှတတ်တာသတိပ္ပံကကိရိတာကိုမတတ်နိုင်ဘူးကိရိတာမဟုတ်အောင်တားတာတားတဲ့ဆရာလည်းသူကခိုက်တမယ်ရမှာပေါ့အများရန်ပဲရမလဲတစ်ဖက်ကသတိလည်းလွတ်သွားတာနဲ့တစ်ဖက်ကကိရိတာဝင်လာမှာပဲအဲ့တော့ကိရိတာမဟုတ်အောင်အများရန်သတိလေးထားပြရမယ်သတိလေးထားပြရမယ်တရားရှုနေတော့မှတရားရှုအတရားရှုတဲ့ရှုရင်းနဲ့အတွေးတွေဝင်လာရင်သတိပ္ပံပြန်ကိန်းပြီးတော့မှဝိပဿနာပညာနဲ့ရှုအရှုနေတော့မှအတွေးတွေဝင်လာရင်သတိပ္ပံပြန်ကိသတိပ္ပံပြန်ကိသိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်လို့လုံနေတာကဘာလုံနေတာလဲဒါလည်းသတိပ္ပံကိနေတာလေဟုတ်လားတွေးတယ်တွေးတယ်တွေးတယ်စိတ်တွေပြန်လွင်နေပြန်လွင်နေပြန်လွင်နေပြန်လွင်နေ သိနေရင်သိတယ်သိတယ်သိတယ်သိတယ်သိတယ်အဲ့ဒီလိုနဲ့အတူလေးရက်သွားတဲ့အခါကျတော့ဟောနာတယ်နာတယ်နာတယ်ကျင်တယ်ကျင်တယ်ကျင်တယ်ကြိုက်တယ်ကြိုက်တယ်ကြိုက်တယ်အဲ့ဒီလိုလေးသတိပ္ပံပြန်ကြိတ်အတူလေးရက်သွားတယ်အတူရက်သွားရင်ကိလေသာလေးယောသွားတာပဲဒါတတိပဒကိန်းပုံပေါ့ဟုတ်ပြီတတိပဒကိန်းကျင်တဲ့ပတ်သက်လို့ဘုန်းကြီးတွေယောဂီတွေဒီလောက်ဆိုင်တော့လေသဘောပေါက်သွားပါပြီဒီနေရာမှာတဆင့်တက်လိုက်မယ်နော်တဆင့်တက်လိုက်မယ်အဲ့ဒီလိုတတိပဒကိန်းတဲ့အခါကျတော့ဘယ်အပေါ်မှာတတိပဒကိန်းနေတာတော့ပြန်စဉ်းစားကြည့်ပါအခုတိပ်ပေးနေတယ်လေဘယ်ပုံမှာတိပ်ပေးနေတာကိုဘာတွေကိုတိပ်ပေးနေတာတော့ဘာတွေကိုတိပ်ပေးနေလဲအခုတိပ်ပေးသွားတဲ့ခုနတုန်းကပြောသွားတဲ့အရာအားလုံးထဲမှာရုပ်တွေပါပြီလားနာမ်တွေပါပြီလားဘယ်လိုထင်လဲရုပ်တွေပါပြီလားနာမ်တွေပါပြီလားပါသေးဘူးเนาะမပါသေးဘူးဘာတွေပဲရှိလဲပြည့်ညတ်တွေပဲရှိဟုတ်တယ်မဟုတ်လားပြည့်ညတ်တွေပဲရှိနေသေးတယ်เนาะပြည့်ညတ်ဆိုတာကဘာလဲဒီပုံမှန်သဏ္ဍာန်ကြီးကိုပြောတာဟုတ်လားမကိုင်းနေဆိုတာဒါလည်းပြည့်ညတ်ပဲเนาะကိုင်းနေဆိုတဲ့ဝါဒတစ်ခုပေါ့ထိတယ်သွားတယ်လားတယ်သွားတယ်သွားတယ်ဆိုတာဟာသွားတဲ့ပုံမှန်တရားကြည့်ပြီးတော့မှသွားတယ်လို့နာမည်ပေးထားတာဒီတော့သွားတယ်လို့နှုတ်ကနေယူလိုက်တာနဲ့သွားတဲ့ပုံမှန်တရားစီကိုစိတ်ကရောက်သွားပြီဒါကိုပြညာလို့ခေါ်တာကိုနော်ဝါတယ်လို့စိတ်ကနေယူလိုက်တာနဲ့ဝါတဲ့ပုံမှန်တရားစီကိုရောက်သွားပြီဟုတ်လားကြင်တယ်လို့စိတ်ကတိတ်လိုက်တာနဲ့ဒီပြိုင်နဲ့ကြင်တဲ့ပုံမှန်တရားစီကိုရောက်ပါပြီ။ဇုံကလေးကိုကြင်တယ်။ဇုံကလေးကိုကြင်တယ်ဆိုတော့ပုံမှန်တရားကိုကြည့်ပြီးတော့မှကြင်တယ်ကြင်တယ်လို့သတ်မှတ်တာကိုဒါဟောဟာတာပညာတည်းလေပညာတည်း။ဒါဇုံနေကြင်တဲ့ပကံနေကြင်တဲ့ထမလုတ်ကိုယူတဲ့ထမလုတ်ကိုဝါတဲ့ထမလုတ်ကိုမြို့တဲ့ဒါဟာပရမတ်မဖြစ်သေးဘူးနော်။ဘာပဲရှိသေးလဲ။ပညာပဲရှိသေးတယ်ပညာပဲရှိသေးတယ်အဲ့ဒီလိုဆိုတော့ဟောဒီပြောနေတဲ့ပုံမှန်တရားတွေကပညာပေါ့တဘာဝကပရမတ်ဟုတ်တယ်မလားသူတို့မှာရှိတဲ့တဘာဝလေးတွေကပရမတ်ဟုတ်လားထိုင်တာကလည်းထိုင်တဲ့ပုံမှန်တရားကြီးကပညာအဲ့ဒီလိုမှရှိတဲ့တဘာဝလေးတွေကပရမတ်ခြေတော်ကလေးကြွရတယ်ဆိုတာလေကြွရတဲ့ခြေတော်ကပညာဒီထဲမှာရှိတဲ့သဘာဝကပရမတ်ပညာပရမတ်ကွဲဖို့လိုတယ်ဒါကတရားရှုတဲ့အချိန်မှာသိကြလိုက်ခွဲနေစရာမလိုပေမဲ့အခုလိုတရားနာနေတော့မှာတော့ပညာပရမတ်ကွဲဖို့လိုတယ်ပညာဆိုတာဘာပြောတာလဲအရာဝတ္ထုတစ်ခုခုကိုနာမည်ပေးထားတာအဲ့ဒါနာမည်ကိုထောက်ပြောလိုက်တာနဲ့အရာဝတ္ထုစီကိုစိတ်ကရောက်သွားပြီဟုတ်လားနာမည်ကိုပြောလိုက်တဲ့အရာတွေကိုစိတ်ကရောက်တာဥပမာခွေးလို့ပြောလိုက်တာနဲ့စိတ်ထဲမှာခွေးရဲ့ပုံမှန်တရားကိုမြင်သွားပြီ။နွားလို့ပြောလိုက်တာနဲ့စိတ်ထဲမှာနွားရဲ့ပုံမှန်တရားမြင်သွားပြီ။ဒီတော့နွားသည်နွားဆိုတဲ့ဘဝရသည်ပညာ။နွားဆိုတဲ့ပုံမှန်တရားကပညာမဟုတ်ဘူး။သို့တော့နွားဆိုတဲ့ပုံမှန်တရားကြည့်ပြီးတော့နွားလို့နာမည်ပေးထားတာမဟုတ်လို့အဲ့ဒီနွားဆိုတဲ့ပုံမှန်တရားကိုလည်းပညာလို့ပြောလိုက်ရတယ်။နော်အဲ့တော့ခြေတော်ဒီပညာမဟုတ်ဘူးနာမည်ကပညာဒါပေမဲ့ခြေတော်ကိုကြည့်ပြီးတော့ခြေတော်လိုနာမည်ပေးထားတာဖြစ်တဲ့အတွက်နာမည်ဒီပညာဖြစ်တယ်လို့နာမည်ရဲ့တရားဖြစ်တဲ့ခြေတော်ကြီးကလည်းပညာပဲဒါတော့ခြေတော်ကိုသိပေးနေတာဒီဘာကိုသိပေးနေလဲပညာကိုသိပေးနေတာလက်ကိုသိပေးနေတာလည်းပညာနော်ထိုင်တဲ့ပုံမှန်တရားညီသိပေးနေတာလေပညာသွားတဲ့ပုံမှန်တရားသိပေးနေတာလေပညာ စားတဲ့ပုံမှန်တရားသိပြီးနေတာလေပညာဇုံးလိုပကံတို့ကိုင်နာတွေ့တာလှုပ်တာရှာတာဒါတွေကိုသိပြီးနေတာလေပညာပဲဒါတွေအားလုံးကပညာပဲအဲ့ဒီပညာကိုတတိကိန်းပေးနေခြင်းသည်ဝိပဿနာမဖြစ်ဘူးเนาะဝိပဿနာမဖြစ်ဘူးဘယ်ပုံမှာတတိကိန်းမှာဝိပဿနာဖြစ်မှာလဲပရမတ်အပေါ်မှာတတိကိန်းမှာဝိပဿနာဖြစ်မှာပညာအပေါ်မှာတတိကိန်းရင်ဘာဖြစ်မလဲတမထဖြစ်မှာဟုတ်လားအဲ့တော့အဲ့ဒီလိုသွားတယ်သွားတယ်သွားတယ်လာတယ်လာတယ်ဆိုတော့အဲ့ဒီလုပ်ငန်းနဲ့အစာပြိုးရမှာတော့မှန်တယ်နော်ဒီလုပ်ငန်းမပါလို့လည်းမဖြစ်ဘူးဘာကြောင့်လဲဒီလုပ်ငန်းပါမှတမာရီမြင်မြင်ရတယ်ဒီလုပ်ငန်းပါရင်တမာရီမြင်မြင်ရတယ်ဒီလုပ်ငန်းပါရင်လက်တလောကုတ္တနာမှာကိလေသာလေးတွေအဖြစ်နေတယ်ကိလေသာကာကွယ်ပြီးသားဖြစ်တယ်ဒါကြောင့်မလို့ဒီလုပ်ငန်းဒီအကျိုးရှိတဲ့လုပ်ငန်းတော့မှန်တယ်ဒါပေမဲ့အဲ့ဒီလုပ်ငန်းကိုပဲစင်စက်မပြတ်လို့ပြီးတော့ပရမတ်စီကိုစိတ်မရောက်ဘူးဆိုရင်တမထပဲဖြစ်သွားမယ်နော်စိတ်တော့အများကြီးတည်သွားမယ်တမာရီတွေအများကြီးအားကောင်းသွားမယ်စကားနဲ့တောင်းတော့မပြောဖြစ်တော့ပြောဖို့အချိန်မရတော့ဘူးလေသူကသွားတယ်သွားတယ်သွားတယ်လာတယ်လာတယ်ထိုင်တယ်ထိတယ်ထိတယ်ထိတယ်ယူတယ်ယူတယ်အိတ်တယ်အိတ်တယ်လဲလျောင်းတယ်လဲလျောင်းတယ်ကြွတယ်ကြွတယ်ရွှေတယ်ရွှေတယ်ပြောင်းတယ်ပြောင်းတယ်အဲ့ဒါမှတ်နေရတာနဲ့စကားပြောဖို့ကအချိန်မရတော့ဘူးဒါအကျိုးရှိတာပေါ့နော်အကျိုးမရှိဘူးလားရှိရှိတာပေါ့ဘုန်းကြီးတို့ယောဂီတွေဒီနေ့ဒီနေ့စကားများနေတယ်ဆိုတာဒီသတိပ္ပံမကိန်းလို့စကားများတာဟုတ်လားအဲ့တော့သတိပ္ပံများများကိန်းပြီးရင်စကားပြောဖို့ကိုအချိန်မရတော့ပြောကိုမပြောပြတော့ဘူးပြောချင်စိတ်လည်းမရှိတော့ဘူးပြောဖို့ကိုစိတ်မရှိတော့ဘူးဒါကြောင့်ဒီလုပ်ငန်းတွေအိတ်ကောင်းတဲ့လုပ်ငန်းအိတ်ကောင်းပါလေနံပါတ်1ကကိလေသာမဝင်ဘူးနံပါတ်2ကစကားအလဟတအပူလုပ်တယ်အပူစကားတွေမပြောဖြစ်တော့အပူလုပ်တယ်လည်းမလုပ်ဖြစ်တော့နော်ကောင်းပါတယ်ဒါပေမဲ့လည်းပဲဒီလုပ်ငန်းတွေပြညာဆိုတာတော့မမိပါနဲ့အဲ့ဒီလုပ်ငန်းနဲ့တင်ပဲတင်းတိမ်ပြီးတော့ဒီလုပ်ငန်းနဲ့တစ်ခုတည်းကိုပဲဆက်လက်မှတ်တာလုပ်နိုင်မယ်ဆိုရင်ဘာဖြစ်မလဲသမထပဲဖြစ်မယ်ဝိပဿနာမဖြစ်ဘူးသမထဖြစ်တော့ကောအချင်းဤဖြစ်မလားအချင်းဤတော့မဖြစ်ဘူးပေါ့သမထဆိုတာကငြိမ်းအေးခြင်းလက္ခဏာရှိတယ်ဟုတ်လားတမာတိဟာဘာပြောတာလဲခုနကဘာပြောခဲ့လဲအာယုံတစ်ခုတည်းအပေါ်မှာစိတ်ကိုခြားထားတာဒီတမာတိနော်တန်ရဲ့အာရဲ့ဓာရဲ့အာယုတ္တကုရပေါ်မှာစိတ်ကိုခြားထားတာကတမာရီတမထဆိုတာဘာပြောတာလဲငြိမ်းချမ်းတာမိမိစိတ်ကတခြားတစ်ပတ်မရောက်တော့ဘူးဟုတ်လားတခြားတစ်ပတ်မရောက်တော့ဘဲနဲ့အာယုတ္တကုရရဲ့အပေါ်မှာပဲကြာရောက်နေတဲ့အခါကျတော့ကြိုက်တာလည်းမရှိဘူးမကြိုက်တာလည်းမရှိဘူးကောင်းတာလည်းမရှိဘူးမကောင်းတာလည်းမရှိဘူးလိုချင်တာလည်းမရှိဘူးတောင်းတတာလည်းမရှိဘူးစိတ်ကငြိမ်းချမ်းတယ်အဲ့ဒါလို့ငြိမ်းချမ်းနေတာကိုဘယ်လိုခေါ်လဲသမထလို့ခေါ်တယ်သမထဒီတော့သမထကဘယ်သူရဲ့အကျိုးလဲတမာတိရဲ့အကျိုးတမာတိရဲ့အကျိုးဆက်တမာတိကအာယုတခုကိုတဲကိုစိတ်ချထားတယ်သမထကငြိမ်းချမ်းနေတယ်ငြိမ်းချမ်းနေတယ်ငြိမ်းချမ်းနေတယ်ဆိုတော့သမထနဲ့နေရရင်လည်းပဲတမာပုံကိုယ်ရဲ့စာရင်တော့စိတ်တွေငြိမ်းချမ်းသွားတာပေါ့ဝိပဿနာမဟုတ်ပေမဲ့စိတ်တော့ငြင်းငြင်းသွားတာပဲ။ဟိုးသာသနာပကာလဘုရားမပွင့်တဲ့ကာလမှာဒီသမထနဲ့သူတို့နေကြတာ။အဲ့ဒီငြင်းငြင်းမှုနဲ့သူတို့နေကြတာ။အဲ့ဒီအနေတုန်းကအဲ့ဒီအချိန်တုန်းကတော့ဒီလိုငြင်းငြင်းမှုကသူတို့အတွက်အကောင်းဆုံးသောကျင့်စဉ်တစ်ခုပဲ။အဲ့ဒီကျင့်စဉ်နဲ့နေပါများရင်ဘာဖြစ်သွားလဲ။ဇံရသွားတာပေါ့။ဇံရဇံသရာဘာပြောတာလဲ။ဆုဆိုင်မှုအားကောင်းသွားတာကိုဇံလို့ခေါ်တယ်ဟုတ်လားဆုဆိုင်မှုအားကောင်းသွားတယ်ဇံအဲ့ဒီဇံရသွားလို့ရှိရင်သိလို့ရှိရင်ဘယ်ရောက်သွားလဲဘာဖြစ်လို့ပြမပြရောက်တာတော့ ။တမန်ပြောရင်တော့ဇန်ရလို့ဗြဟ္မပီရောက်တယ်ဒီလိုပြောမှာပေါ့။တကယ်တမ်းကျတော့ဇန်ရလို့ဗြဟ္မပီရောက်တယ်ဆိုတဲ့စကားထက်ကိရိတာတွေဝေးနေတယ်။ကိရိတာတွေငြိမ်းနေတယ်။လောလောဆယ်ကိရိတာတွေမဖြစ်ဘူးကိရိတာတွေအဖြစ်နေနေတယ်။အဲဒါကြောင့်ကိရိတာတွေအဖြစ်နေနေတဲ့အတွက်ကိရိတာမဖြစ်တဲ့ပုံကိုရောက်သွားတာပေါ့။ဗြဟ္မပီမှာကိရိတာထွထွထွထွမဖြစ်ဘူးမဖြစ်ဘူးเนาะကိလေသာတွေတွေမဖြစ်ဘူးလောကကြီးကုံသွားတာတော့မဟုတ်ဘူးဒါပေမဲ့ဗြဟ္မပီမှာကိလေသာဖြစ်เสียအာယုံမရှိဘူးကိလေသာဖြစ်เสียအာယုံကဘာမှာပဲရှိလဲလူပြည်နဲ့နတ်ပြည်မှာပဲရှိတယ်ဒါကြောင့်မို့လို့လူပြည်နဲ့နတ်ပြည်ကိုကာမဘုံလို့ခေါ်တယ်ကာမဘုံဆိုတာကာမဆိုတာတဏှာတဏှာဖြစ်เสียအာယုံတွေရှိလို့ကာမဘုံအဲ့ဒါမလားတဏှာဖြစ်เสียအာယုံတွေရှိလို့ကာမဘုံရူပဘုံမှာတဏှာဖြစ်เสียအာယုံတွေမရှိဘူးဒါကြောင့်မလို့ကာမဘုံလို့မခေါ်အဲ့ဒါကြောင့်မိမိတဏှာမှာကိလေသာတွေဖြစ်နေသွားပြီဆိုရင်ကာမဘုံမှာမဖြစ်တော့ဒေတာနဲ့တပြိုင်နက်ဗြဟ္မဘုံရောက်သူကဗြဟ္မပြည်မှာကာမနဲ့တဏှာနဲ့ခံစားเสียဘာမှမရှိဘူးဘာမှမရှိဘူးကြည်စီရလည်းအသေးစားဘာမှမရှိဘူးနားထောင်စီရလည်းထူးထူးဆန်းဆန်းဘာမှမရှိဘူးရှူချက်စီရလည်းထူးထူးဆန်းဆန်းဘာမှမရှိဘူးစားစီရလည်းထူးထူးဆန်းဆန်းဘာမှမရှိဘူးစားလည်းမစားဘူးနော်စားလည်းမစားဘူးဗြဟ္မပီမှာရူပါသရဗြဟ္မပီဆိုလို့ရှိရင်ကြည်တာနဲ့နားထောင်တာပဲရှိတယ်ကြည်တယ်ဆိုတာအာယုံ၅ပါးတွေကိုတာယတ္တမနှိသက်တဲ့သဘောနဲ့လိုက်ကြည့်နေတာမဟုတ်ဘူးတို့ရဲ့သွားတဲ့လာတဲ့လမ်းကြောင်းပါညာဒါလောက်ပဲကြည့်တယ်အဲ့လိုကြည့်တယ်မြတ်စွာဘုရားပွင့်လာရင်မြတ်စွာဘုရားဖူးတယ်ဒါပဲမြတ်စွာဘုရားပွင့်လာရင်တရားကိုနားထောင်တယ်ဒါပဲအခြားတို့အာယုံ၅ပါးအနေနဲ့ကြည့်စရာတဏှာအာယုံတဏှာနဲ့အာယုံပြုစရာအသေးစားဘာမှမရှိဘူးကာနာအစင်ဝါကာယဒီသုံးမျိုးကတော့လုံးဝမရှိဘူးနော်ဒါကြောင့်မလို့ဗြဟ္မပီမှာရူပါဝဆရဗြဟ္မပီဆိုရင်မြင်တာရှိတယ်နားထောင်တာရှိတယ်ရှူဆိုင်တာမရှိဘူးစားတာမရှိဘူးတွေးကြည့်တာမရှိဘူးသူတို့ခန္ဓာကိုယ်ကတွေးကြည့်လို့ရလောက်အောင်အမှန်ကမရှိဘူးတွေးကြည့်လို့ရလောက်အောင်အမှန်ကမရှိတဲ့အတွက်လေထဲမှာလွင့်နေသလိုပဲဟုတ်လားလေထဲမှာလွင့်နေသလိုပဲဘယ်နေရာမှာထိုင်နေဘယ်နေရာမှာအိပ်တယ်ဆိုတာသူတို့မှလုံးဝမရှိဘူးဆိုတော့ငြိမ့်နေတာပေါ့နော်အဲ့ဒီလိုငြိမ့်တဲ့နေရာမျိုးဘာဖြစ်လို့ရောက်တယ်လဲလူပြည်မှာကတည်းကကိရိတာမဖြစ်အောင်ကိရိတာတွေငြိမ့်အောင်ကြိုးစားထားတဲ့အရှိန်ရောက်အဲ့ဒီကိုရောက်သွားတာအဲ့ဒီရောက်တော့လည်းပဲဒီကိရိတာတွေကလောလောနဲ့ပြန်မပေါ်တော့ပြန်မပေါ်တော့သူတို့မှရှူရှိုက်တဲ့အနေလေးထားလုံးဝမရှိဘူးစားတဲ့အနေထားလုံးဝမရှိဘူးဘာနဲ့အသက်ရှင်နေတယ်လဲပီတိပေါ့ပီတိနဲ့အသက်ရှင်နေတယ်အတွေ့အထိလုံးဝမရှိဘူးအလူပြည်ကိုရောက်လာလို့မြတ်စွာဘုရားပွင့်လာလို့မြတ်စွာဘုရားလာဖူးလို့ရှိရင်သူတို့မထိုင်ဘူးကောင်းကင်မှာပဲဒီတိုင်းပဲနေတယ်ကောင်းကင်ကပဲရှောက်ဆက်ရှိတာရှောက်တယ်အကြောင်းသိလို့ထိုင်မှုကိစ္စပေါ်လာခဲ့ရင်လည်းပဲကြမ်းတမ်းနဲ့ပုံမှန်တရားဖန်ဆင်းပြီးတော့မှထိုင်ရတယ်ဒီတိုင်းထိုင်လို့မရဒီတိုင်းထိုင်ရင်သူတို့ရဲ့ခန္ဓာကိုယ်မှာအထီးတွင်းနဲ့ပတ်သက်တဲ့အကြည့်တတ်မရှိဘူးဒါကြောင့်မလို့ထိုင်လို့မရထိုင်နေတဲ့ဘာဆိုရင်ဘာလုပ်လဲကြမ်းတမ်းတဲ့ပုံမှန်တာဖန်ဆင်းပြီးတော့မှထိုင်ရတယ်အဲ့ဒီလိုနေတာကိုအဲ့ဒါကြောင့်မလို့သမထလုပ်ငန်းတည်ဝိပဿနာတော့မဟုတ်ဘူးမဟုတ်ပေမဲ့သူလည်းပဲလောကအနေနဲ့ပြောရင်တော့ချမ်းသာဒုက္ခကိုပေးစေနိုင်တဲ့လုပ်ငန်းတစ်ခုပါပဲသို့တော့ဘုန်းကြီးတို့ပရိသတ်တွေကခဏကြည့်နေကြတာဘာလို့ကြည့်တော့ဗြဟ္မပီလိုချင်လို့လားနိဗ္ဗာန်လိုချင်လို့လားနိဗ္ဗာန်လိုချင်တယ်ဆိုရင်တော့ဒီလောက်နဲ့တင်းတင်းလို့မရဘူးဒါလေးကိုထင်ကြည့်ပြီးတော့ဒါလေးနောက်နဲ့တင်းတင်းရောင်ရဲနေလို့တော့မရဘူးနော်ဘာဖြစ်အောင်လုပ်ရမလဲဝိပဿနာဖြစ်အောင်လုပ်ရမယ်ဟုတ်လားဒီလိုဆိုရင်ဝိပဿနာဖြစ်အောင်လုပ်တော့မယ်ဆိုရင်လည်းဝိပဿနာဖြစ်ဖို့ဆိုတာကပါလဲစားမလဲဒီတတိနဲ့ပဲစားရမှာပဲဒီသမာဓိနဲ့ပဲစားရမှာပဲဟုတ်လားအခုနဇံရအောင်အထုတ်တော့ကလည်းဒီတတိနဲ့ ဒီတမာလေးပဲဝိပဿနာလုပ်တော့လေဒီတတိနဲ့ဒီတမာလေးပဲဒါပေမဲ့ဘာကွာတယ်ပညာပရမကွာတယ်နော်ပညာပေါ်မှာသိပေးနေရင်တမထအခြေခံဖြစ်မယ်ပရမကိုသိပေးမှဝိပဿနာရဲ့အခြေခံဖြစ်မယ်ဒီလိုဆိုရင်ဘုန်းတော်ပရိသတ်တွေကဝိပဿနာရဲ့အခြေခံဖြစ်အောင်ကြိုးစားကြတော့မယ်ဆိုရင်တတိပဒံအဆင့်ကိုအခုနပြောခဲ့တဲ့တတိပဒံအဆင့်နဲ့တင်းတိမ်နေလို့ရပါမလားဒီလောက်နဲ့တင်းတိမ်လို့မရဘူးအဲ့လောက်နဲ့တင်းတိမ်ရင်တော့သမထပဲဖြစ်မှာနော်အဲ့တော့ဝိပဿနာဖြစ်အောင်လုပ်ယူရမယ်ဟုတ်လားဝိပဿနာဖြစ်အောင်လုပ်ရမယ်ဆိုတော့ဘာလုပ်မလဲတတိထားတဲ့နေရာမှာပညာအပေါ်မှာတတိမထားတော့ဘဲနဲ့ဘယ်ကိုပြောင်းပြီးတော့တတိထားပြရမလဲปรมัตถ์ကိုပြောင်းပြီးတော့တတိထပေးဒီတော့ရှုခါသယောဂီအသိဆိုရင်တော့ပညာပေါ်မှာပဲစပြီးတော့တတိထပေးရမှာပဲပညာကိုပဲစပြီးတော့တတိထပေးကျင်သာရသွားပြီဆိုတော့မှဘယ်စီပြောင်းอยู่မလဲအဲปรมัตถ์ကိုပြောင်းอยู่ဒီလိုဆိုရင်ဘုန်းကြီးတို့ပရိသတ်တွေကပညာปรมัตถ์မကွဲဘူးဆိုရင်နားလည်းမထားဘူးဆိုရင်ปรมัตถ์สิเปี้ยงบ่อคักแค่ริဖြစ်နေมาบ่เข้าใจบ่ล่ะปรมัตถ์สิเปี้ยงบ่อคักแค่ริဖြစ်နေมาปรมัตถ์ก็ไม่เปี้ยงดันဖြစ်နေมาเว้ยอะไรหลุไม่เปี้ยงดันโหปัญญาแน่จริงมั้ยยะป้องมะสวาตมถะဖြစ်နေได้โยคีนี่แหละชีกองชีได้เลยถ้าบาဖြစ်หลุတော့ปรมัตถ์ก็ไม่เปี้ยงดันหลุทีเราพ่อนี่โยคีนี่ก็กะนี่ပညာနဲ့နေမဲ့ယောဂီမဟုတ်ဘူး။ဘာကိုပြောင်းမလဲ။ပရမတ်ကိုပြောင်းမယ်ဆိုရင်ပညာပရမတ်ကွဲဖို့တော့လုပ်တယ်။ဟုတ်လား။ဒါဝိပဿနာရှုတဲ့နေရာမှာဝိပဿနာရှုတဲ့ယောဂီမှာအခြေခံဒါအရေးကြီးဆုံးပဲ။ပညာပရမတ်ကွဲဖို့ကွဲရမယ်။ပညာပရမတ်နားလည်းကိုနားလည်းထားရမယ်။နားမလည်းပဲဖြစ်ကိုမဖြစ်ဘူး။နော်။ဒါဖြင့်ပညာနဲ့ပရမတ်ဆိုတာဘာပြောရလဲ။ပညာဆိုတာကအများကြီးပေါ့နော်။ဘုန်းကြီးတို့သိညုံမှာလည်းပညာနဲ့ပတ်သက်လို့တမောပညာတို့တဏ္ဌာနာပညာတို့တိစ္ဆာပညာတို့စသည်ဖြင့်ဝိဇ္ဇမနာပညာတို့အဝိဇ္ဇမနာပညာတို့အမျိုးမျိုးပြောကြတာပေါ့လေအဲ့ဒီတကယ်တဲ့ကအစာဆုံးနားလည်ထားရမှာကဝိဇ္ဇမနာပညာနဲ့အဝိဇ္ဇမနာပညာဘာလဲဝိဇ္ဇမနာပညာနဲ့အဝိဇ္ဇမနာပညာဒါလေးကိုအရင်ဆုံးနားလည်ထားအဲ့ဒါဝိဇ္ဇမနာပညာဆိုတာကတကယ်ရှိတဲ့သဘာဝကိုနာမည်ပေးထားတာဒါဝိဇ္ဇမနာပညာနော်အဝိဇ္ဇမနာပညာဆိုတာကတကယ်မရှိတာကြီးကိုနာမည်ပေးထားတာဒါကဘာလဲအဝိဇ္ဇမနာပညာဝိဇ္ဇမနာပညာကတကယ်ရှိတာကိုနာမည်ပေးထားတာအဝိဇ္ဇမနာပညာကတကယ်မရှိတာကိုနာမည်ပေးထားတာမတူဘူးနော်ကလေးလိုဆိုင်ကဆိုကြပါစို့ဒုပ္ပံကချစ်လဲဆိုတာဘာပညာလဲတကယ်ရှိသလားမရှိရင်ဘာပညာလဲအဝိဇ္ဇမနာပညာရှိတယ်မရှိဘူးဆိုတာဘာနဲ့တိုက်တာမလဲဘယ်လိုနားလဲမလဲရှိတယ်မရှိဘူးအရှိတရားမရှိတရားဘာနဲ့တိုက်တာမလဲဘုရားကိုရှိတာလို့ခေါ်တယ်ဘုရားကိုမရှိဘူးလို့ခေါ်တယ်ဘုရားကိုရှိတယ်လို့ခေါ်တယ်ဘုရားကိုဥမာလူသရာရှိသလားဘာဖြစ်လို့တော့ဟမ်ဘာဖြစ်လို့မရှိတာတော့ဟုတ်ပြီလေရှိသလားမရှိဘူးလားဘာဖြစ်လို့မရှိတာတော့ဟုတ်ပြီဒီပုံမှန်တရားကြီးကတော့ရှိနေတယ်ဒါပေမဲ့လူစရာရှိလားမရှိဘူးလူစရာကခေါ်လို့လွယ်အောင်နာမည်ပေးထားတာနော်ပုံမှန်တရားကြီးကငါဟာလူပါလို့သူပြောသလားမပြောဘူးနော်ငါဟာလူပါလို့ပြောတာမဟုတ်ဘူးငါဟာခွေးပါလို့ပြောတာမဟုတ်ဘူးငါဟာနွားပါလို့ပြောတာမဟုတ်ဘူး ဒါပေမဲ့သူတို့ကိုမြင်တဲ့ပုံစံတွေကခေါ်လို့လည်းအောင်ပါလို့ပေးတာလေနာမည်ပေးတာဒါကြောင့်မလို့သူ့ရဲ့ဖြစ်စဉ်ကတဘာဝကူကလူရဲ့မဟုတ်ဘူးပုံမှန်ကတော့သူဖြစ်ချင်တယ်လို့ဖြစ်လာတာဟုတ်တယ်မလားသူဖြစ်ချင်တယ်လို့ဖြစ်လာတယ်အဲ့ဒါကိုလူလို့သွားပြောနေတယ်ငါလို့သွားပြောနေတယ်ယောက်ျားမိန်းမလို့သွားပြောနေတယ်ဒီပုံကချက်လို့သွားပြောနေတယ်သူဖြစ်ချင်တယ်လို့ဖြစ်နေတဲ့အရာကြီးကိုကိုကသွားပြီးနာမည်တက်ပေးတာဒါကြောင့်မလို့တကယ်မရှိတဲ့အရာကိုနာမည်ပေးတာမလို့အဝိဇ္ဇမာနပညာကဲဒါဖြစ်ရင်ဆွကြပါဗျလူဆိုတာတကယ်ရှိတယ်ဆိုရင်နော်ဓာတ်နဲ့နုံဆင့်ပလိုက်ဟုတ်လားစိတ်ကူးထဲမှာဓာတ်နဲ့နုံဆင့်ပလိုက်ရင်ဘာတွေတွေ့မလဲအသားတွေသွေးတွေရိုးတွေကြောတွေဓာတ်တွေတွေ့ပုံမှန်သဏ္ဍာန်ပျောက်သွားပြီအဲ့ဒီအချိန်မှာသူ့ကိုလူလို့ခေါ်မလားဘယ်လို့မှလူလို့မခေါ်ဟုတ်လားဘယ်လို့မှလူလို့မခေါ်ဘူးနော်ဘာဖြစ်လို့လူလို့မခေါ်တယ်ပုံမှန်သဏ္ဍာန်ပျောက်သွားလို့ဒါပုံမှန်သဏ္ဍာန်ရှိတုန်းကတော့လူလို့ခေါ်တယ်ပုံမှန်သဏ္ဍာန်ပျောက်သွားရင်လူလို့ခေါ်လို့မရတော့ဘူးဒီလိုပဲခြေတော့ဆိုတာလေပုံမှန်သဏ္ဍာန်ရှိလို့ခြေတော့လို့ခေါ်တာပုံမှန်သဏ္ဍာန်ပျောက်သွားရင်ခြေတော့လို့မခေါ်တော့ဘူးဆိုတော့ဒီပုံမှန်သဏ္ဍာန်ဟာအမြဲတည်နေတဲ့ပုံမှန်သဏ္ဍာန်လားပျောင်းနေတဲ့ပုံမှန်သဏ္ဍာန်လားပျောင်းနေတဲ့ပုံမှန်သဏ္ဍာန်ပဲတဘုံဇံနဲ့တည်နေတာမဟုတ်ဘူးပေါ့နော်။ဟိုဖြစ်ပြတဲ့ဘောမျိုးနဲ့ပြက်တာကတော့ရှိတာပေါ့နော်။ဒါပေမဲ့တဘုံဇံနဲ့တည်နေတာမဟုတ်အများအားပြောင်းနေတာ။အများအားပြောင်းနေတာ။ကံရဲ့အကျိုးပေးကြအောင်ဥမာလူဘဝမှာအော်ဒီပုံမှန်သဏ္ဍာန်နဲ့တွေ့တော့ဒုလို့ခေါ်လိုက်တယ်။အော်သူကံရဲ့အကျိုးပေးကနောက်ဘဝမှာခွေးပုံမှန်သဏ္ဍာန်နဲ့ဖြစ်သွားတော့ခွေးလို့ခေါ်လိုက်တယ်။ဟာနောက်ဘဝကျတော့နောက်ပုံမှန်သဏ္ဍာန်နဲ့ဖြစ်သွားတော့နောက်လို့ခေါ်လိုက်။သူကံနဲ့ကံရဲ့အကျိုးပေးကတော့တူတူပဲ။ဒါပေမဲ့တကြခွေးဖြစ်လိုက်တကြနှောဖြစ်လိုက်တကြဝဲဖြစ်လိုက်တကြနတ်ဖြစ်လိုက်လူဖြစ်လိုက်ပြမဖြစ်လိုက်ဟောနာမည်မျိုးမျိုးဖြစ်သွားတာဘာကြည့်ပြီးတော့နာမည်မျိုးမျိုးဖြစ်သွားလဲပုံမှန်သဏ္ဍာန်လေးကြည့်ပြီးတော့နာမည်မျိုးမျိုးဖြစ်သွားတာပုံမှန်သဏ္ဍာန်ပြောင်းတဲ့အတွက်နာမည်လည်းပြောင်းသွားတယ်ဒီတော့ပုံမှန်သဏ္ဍာန်ဒီမမြဲဘူးဟုတ်တယ်မလားပုံမှန်သဏ္ဍာန်ဒီမမြဲဘူးပုံမှန်သဏ္ဍာန်ရှိတဲ့အရာမှန်သမျှဒီမြဲကိုမမြဲဘူးဒီလိုဆိုရင်ပုံမှန်သဏ္ဍာန်မရှိတဲ့သဘာဝကမှမြဲတာနော်ဥပမာစမ်းကြည့်လိုက်ပူတဲ့သဘောလေးတွေ့လိုက်ပူတဲ့သဘောလေးဒီဟုတ်လားပူတဲ့သဘောလေးဒီပုံမှန်သဏ္ဍာန်မရှိဘူးပုံမှန်သဏ္ဍာန်မရှိတဲ့အခါကျတော့ယောက်ျားတယောက်ရဲ့သဏ္ဍာန်မှာစမ်းကြည့်လဲဒီပူတဲ့သဘောလေးအငွေလေးရှိတယ်မိန်းမတယောက်သဏ္ဍာန်စမ်းကြည့်လဲဒီပူတဲ့သဘောအငွေလေးရှိတယ်နော်အဲ့တော့အငွေချင်းကြတော့မတူဘူးလားတူနေလားတူနေတယ်ပူတဲ့သဘောချင်းလည်းတူတယ်အေးတဲ့သဘောချင်းလည်းတူတယ်အမျိုးသားတစ်ယောက်လည်းအခုလိုဖိထန်လဲတဲ့အခါတော့နာတာပဲအမျိုးသမီးတစ်ယောက်လည်းဖိထန်လိုက်တော့နာတာပဲနာတဲ့သဘောချင်းလည်းတူနေတယ်ဘလူနာတာကမှတစ်မျိုးတစ်ပုံနာတယ်လို့မရှိဘူးဘလူပဲနာတာဒီလိုပဲရှိတာပဲနော်ကျင်တယ်ဆိုတာလည်းဒီတိုင်းပဲအတူတူပဲသူမှရှိတဲ့ကျင်တဲ့သဘောနဲ့ကိုယ်မှရှိတဲ့ကျင်တဲ့သဘောမတူဘူးလားတူလားလူတယောက်နဲ့တယောက်ပုံမှန်သဏ္ဍာန်ချင်းတာမတူရင်နေရမယ်ကျင်တဲ့သဘောချင်းတော့တူတယ်နားတဲ့သဘောချင်းလည်းတူတယ်ကြိုက်တဲ့သဘောချင်းလည်းတူတယ်သိတဲ့သဘောချင်းကောတူတာသူသိတာလည်းဒါပဲကိုယ်သိတာသိပုံသိနေတော့တူချင်မှတူမှာပေါ့လေနော်ဒါပေမဲ့အသိလေးကတော့မတူဘူးလားတူလားခံစားမှုလည်းတူတာပဲခံစားမှုနဲ့တူတယ်အသိလက်တူတယ်ဒီအဲ့ဒါတွေကပုံမှန်သဏ္ဍာန်မရှိဘူးဒီတော့ပုံမှန်သဏ္ဍာန်မရှိတဲ့သဘာဝတွေဟာအလုံးတူနေတယ်ပုံမှန်သဏ္ဍာန်တွေကမတူဘူးပုံမှန်သဏ္ဍာန်တွေကမတူသေးတဲ့အတွက်ပုံမှန်သဏ္ဍာန်ကြည့်ပြီးတော့နာမည်ပေးလိုက်တဲ့အခါမှာနာမည်တစ်ခုနဲ့တစ်ခုလည်းမတူတော့ဘူးဒါကြောင့်မလို့ပုံမှန်သဏ္ဍာန်ရှိတဲ့အရာမှန်သမျှသည်ပညာဗာပညာနဲ့အဝိဇ္ဇမနာပညာတဘုံသဏ္ဍာန်မဟုတ်တဲ့ပုံမှန်သဏ္ဍာန်တွေမဟုတ်လို့အဝိဇ္ဇမနာပညာတဘာဝတရားလေးတွေကြတော့တဘုံသဏ္ဍာန်တွေဒါမရှိတရားလားရှိတရားလားမင်းအရှိတရားဘာဖြစ်လို့တော့တဘုံသဏ္ဍာန်လေးရှိနေတော့တဘုံသဏ္ဍာန်လေးရှိနေတော့အရှိတရားအဲ့ဒီရှိတရားသည်နော်ပရမတ်သို့တော့သူ့ကိုခေါ်ဖို့ကြတော့စကားအနေနဲ့သုံးဖို့ဆွဲဖို့ကြတော့နာမည်ပေးထားဖို့ လိုသေးတာပဲဟုတ်လားဒါလေးကယောက်ဒါလေးကဝေဒနာဒါလေးကစိတ်ဒါလေးကပူရာသဘောဒါလေးကအေးတဲ့သဘောလေးပူတဲ့သဘောအေးတဲ့သဘောပူတယ်ဆိုတဲ့နာမည်ပညာအေးတယ်ဆိုတဲ့နာမည်ပညာနာမည်ကြီးတူလားနာမည်ကြီးတူရင်ပူတာနဲ့အေးတာနဲ့အတူတူဖြစ်နေမှာပေါ့အဲ့တော့ဟောဒါမျိုးကတော့ပူတယ်လို့ခေါ်ဒါမျိုးကတော့အေးတယ်လို့ခေါ်တယ်နော်အဲ့ဒါမျိုးကတော့နာတယ်လို့ခေါ်တယ်ဒီစင်လေးကတော့ကျင်တယ်လို့ခေါ်တယ်ဒီစင်လေးကတော့ကြိုက်တယ်လို့ခေါ်တယ်ဒီစင်လေးကတော့ထုံတယ်လို့ခေါ်တယ်ဒီတော့နာရကျင်တာကြိုက်တာခဲတာဒီတဘာဝအဲ့ဒီတဘာဝဒီတယောက်နဲ့တယောက်အားလုံးမှာအတူတူပဲမို့လို့တဘောဇာနဲ့မို့လို့ပရမတ်သို့တော့ခေါ်လို့ရအောင်နာမည်ပေးထားတဲ့အတွက်ဘာဖြစ်သွားလဲပညာအဲ့ဒီပညာကြတော့ဘာပညာလို့ခေါ်လဲဝိဇ္ဇမန္တပညာတကယ်ရှိတဲ့အရာကိုနာမည်ပေးထားလို့ဝိဇ္ဇမန္တပညာပုံမှန်တရားကိုနာမည်ပေးထားတာကအဝိဇ္ဇမန္တပညာသဘာဝကိုနာမည်ပေးထားတာကဝိဇ္ဇမန္တပညာပညာတော့ပညာပဲနော်အခုဒီနေရာမှာဘုန်းကြီးတို့ပြဋိဌာန်းတယ်တတိကရမယ်ဆိုတဲ့ပညာကဝိပဿနာဖြစ်ဖို့သိပြရမယ်ဆိုတာကပညာတော့ပညာပဲဒါပေမဲ့ဘယ်ပညာကိုသိပေးရမှာလဲဝိဇ္ဇမန္တပညာကိုသိပေးအဝိဇ္ဇမန္တပညာကိုသိပေးရင်ဘာဖြစ်မလဲတမထဖြစ်မယ်ဝိဇ္ဇမန္တပညာကိုသိပေးရင်ဝိပဿနာဖြစ်မယ်သို့တော့ဝိဇ္ဇမန္တပညာကိုသိပေးတယ်ဆိုတာတော့မှတကယ်တော့ဝိပဿနာဉာဏ်ဖြစ်လာပြီဆိုရင်အဲ့ဒီနာမည်ပညာကိုလည်းဖြောက်ပြရမှာပဲလုံးဝပညာကင်းစင်မှအဲ့ဒီဝိပဿနာဉာဏ်ကရင့်ကျက်ပြီးတော့မဲ့ဖို့ရတာအဲ့တော့ဝိပဿနာဉာဏ်အဆင့်ကနေပြီးတော့မဲ့ဖို့ရလောက်တဲ့အဆင့်အထိရင့်ကျက်ဖို့ကြတော့ဘာပညာမှမပါဘူးဟုတ်တယ်မို့လားဘာပညာမှမပါဘူးသို့တော့လောလောဆယ်မှာတော့ဘုန်းကြီးပရိသတ်တွေကဘယ်ပညာလောက်ကြည့်ပြရမှာလဲဝိသမာနပညာလောလောဆယ်တော့ကြည့်နိုင်ပါသေးတယ်နော်ဒီလိုဆိုရင်ကပြန်ပြောမယ်ပရမသောကြည့်ရမှာကအဝိဇ္ဇမန္တပညာအဝိဇ္ဇမန္တကြည်ချင်းညအဝိဇ္ဇမန္တပညာကြည်ချင်းညောင်းဘာကျိုးတရားမှုရှိလဲသမထဖြစ်မယ်။ဟောဝိပဿနာဖြစ်ဖို့အတွက်ဘာပညာပြောင်းကြည့်ရမလဲ။ဝိဇ္ဇမန္တပညာမဲ့ဖို့ရဖို့အတွက်ကြတော့ဘာပညာမှမပါစေနဲ့။30နော်။ပရမဘယ်ပညာလဲ။အဝိဇ္ဇမန္တပညာသူ့ကိုကြည့်ရင်ဘာရဘာဖြစ်မလဲ။သမထပြီးတော့ဘာပညာပြောင်းကြည့်ရမလဲ။တုတ်ကိုကြည့်ရင်ဘာဖြစ်မလဲဝိပဿနာဖြစ်မယ်မက်ဖို့ရလောက်တဲ့အစင်ကြတော့ဘာပညာမှမပါစေနဲ့ပရမတ္တသက်ကိုမြင်အောင်ကြည့်ရမယ်ဒီလိုလေးနားလည်ထားပါနော်ကဲကောင်းပြီဒီနေ့တော့ဒါတွေခေါ်လိုက်ကြ